ဒီကောက်ပွဲကျင်းပဖို့အချိန်နီးကပ်လာချိန်မှာပဲပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာမဲဆန္ဒစရင်မှားယမှုတွေဖြစ်နေတာကြောင့်နိုင်ငံရေးပါတီတွေအရက်ဖတ်လူအဖွဲ့အစည်းတွေနဲ့မဲဆန္ဒစီစီရေးပူးပေါင်းလှုပ်ဆောင်ဖို့ကိုအတိုက်ခံပါတီကြီးဖြစ်တဲ့ NLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။အခုလိုမဲဆန္ဒမှားယမှုတွေကိုအချိန်မီမပြုတ်ပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲမှာပါဝင်တဲ့မဲဆန္ဒရှင်ပြည်သူလူထုရဲ့ကိုယ်စားပြုမှုအပိုင်းကိုမေကွန်းထုတ်စရာဖြစ်လာမယ်လို့သုံးသပ်နေကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇက်တိုက်ဆိုသလိုချုပ်တင်ထုတ်ပြန်ပေးနေတဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူတွေရဲ့စာရင်းထဲမှာမဲဆန္ဒရှင်ပြည်သူစာရင်းမှန်ကန်မှုရှိစေရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဘက်ကဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးတော့မဲစာရင်းတွေကိုစစ်စစ်ဆေးဆေးမှုတွေလုပ်နေတာပါ။အဲ့လိုမျိုးလှုပ်ဆောင်တဲ့အခါမှာတွေ့ရှိခဲ့တဲ့မဲဆန္ဒရှင်စာရင်းမှားယွင်းလွဲချော်မှုတွေနဲ့ပတ်သက်လို့ဇူလိုင်လ6ရက်နေ့တနင်္လာနေ့မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနဲ့ NND အဖွဲ့ချုပ်ဘက်ကဥညံဝင်ဦးဝင်းမြင့်တို့တွားရောက်ဆွေးနွေးခဲ့ပါတယ်။ NLD ဘက်ကထောက်ပြတဲ့မဲဆင်းလွဲမှားမှုတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသူတို့ဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုပြန်လည်ဆွေးနွေးခဲ့ပေမဲ့လို့လိုအပ်ချက်တွေရှိနေသေးတဲ့အတွက်ကော်မရှင်အနေနဲ့အောက်ခြေရက်ကျေးအစ်စ်ကော်မရှင်အဖွဲ့ဝင်တွေနဲ့ချိတ်ဆက်ပြီးအမြန်ဆုံးအရေးယူဆောင်ရွက်မှုတွေကိုလုပ်သင့်ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ကပြောပါတယ်။ည
ဝင်းနေလေတာသူကကော်မရှင်မှာရှိနေပြီးရေးစီမှာရှိနေတာအဲ့ဒီအပြည့်အစုံဖုန်းနံပါတ်အဲ့ဒီဒီမှုပုံစံနဲ့အဲ့ဒီဒီမှုကသူညွှန်ကြားလိုက်ပါလို့ပြောတယ်အဲ့လိုညွှန်ကြားလိုက်တာပြောတယ်အခုချိန်ကူးလို့မရပြောရတော့မပြောနဲ့မျိုးပေါ်ရက်ကတော့အန်ဒီလိုပြီးမှုကူးညာဆန်နဲ့နေတယ်လောက်ပြီးလို့ရတယ်လေအန်ဒီလိုလုံးဆောင်လို့ရတယ်ပေါ်မှာတော့အကောင်အဆင်ပြေအောင်ပြောတယ်ဒီရက်ဒီမှာအန်ဒီလိုတွေ့နေရတယ်ရက်ကတက်ပြနာတယ်တော်တော်လေးအဆင်ပြေ
မဲဆန္ဒရှင်ပြည်သူတွေအနေနဲ့ချိုးတင်ထောက်ပြန်ထားတဲ့စရင်းတွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားယွင်းလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအတိပေးပြီးတော့တမတ်လျှောက်လွာနဲ့တမတ်ချိန်တွင်ပြန်လည်လျှောက်ထားပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တိုက်တွန်းထားပါတယ်။ဒီလိုမျိုးပြည်သူတွေဘက်ကပူးပေါင်းပါဝင်မှသာမဲဆန္ဒရှင်စီရင်တရားဝင်ထုတ်ပြန်တဲ့အခါမှာအမှားယွင်းနည်းနိုင်မှာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ကဥတင်ထွန်းကတိုက်တွန်းပြောဆိုပါတယ်
။တော်ကြည့်ပေါ့မပါသေးလို့ရှိရင်ပုံစံသုံးနဲ့လျှောက်ဖို့ပေါ့။မပါသေးရင်ပါနေနဲ့ပုံစံလေးနဲ့နှစ်ချက်ပဲရှိတယ်။ပြီးတော့ဒါတွေကိုကြည့်လာရင်ကျန်တဲ့ဖြစ်တာလုပ်တည်ရင်ပေါ့နော်ဒါပါပဲ
။အခုလိုမျိုးမဲဆင်းရင်မှားယွင်းမှုတွေဖြစ်နေတဲ့အပေါ်အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆင်းစည်းစစ်နိုင်ရေးနိုင်ငံရေးပါတီတွေအရက်ဖတ်လူအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တင်ပါတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်။တကယ်လို့မဲဆန္ဒရှင်စရင်မှားယွင်းမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာအချိန်မီမပြုတ်ပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲကျင်းပတဲ့ချိန်မဲဆန္ဒရှင်ပြည်သူလူထုပါဝင်ကိုစားပြုမှုအပိုင်းကိုမေးခွန်းထုတ်เสียဖြစ်လာမယ်လို့ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။အဲဒီနေ့ကတော်တော်များများအမှားရနေဆုံးရှိရင်2015ရွေးကောက်ပွဲရဲ့ရလဒ်ဟာမြန်မာပြည်သူလူထုအများစုရဲ့ဆန္ဒသဘောထားကိုကိုစားပြုနိုင်မှုအပိုင်းမှာအားနည်းမယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ဝင်အစိုးရအနေနဲ့အခုအချိန်မှာအရေးကြီးလုပ်တင်တာကနိုင်ငံရေးပါတီအစိုးရအဖွဲ့အစည်းတွေနဲ့ပုံမှန်လေးနဲ့ပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံရေးနဲ့အမှန်ကန်ဆုံးဖြစ်အောင်အများစုဆောင်ရွက်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
2015ခုနှစ်အတွင်းလာမယ့်အောက်တိုဘာလကနိုဝင်ဘာလဆက်မှာပါတီစိုဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်မှာပဲတတိုင်းမြို့လုံးအတိုင်းအတာနဲ့မဲဆန္ဒရှင်စည်းရင်းတွေကိုကြိုတင်ကြေညာထုတ်ပြန်နေတာဖြစ်ပါတယ်ရှင်